မော်လမြိုင်မြို့ဗဘဲတန်းရက်မှာရှိတဲ့အေးတန္တာအထုကုစေယုံကိုစစ်ကောင်စီဘက်ကလုပ်ငန်း3လပိတ်သိမ်းခံလိုက်ပါတယ်။စီရီယံလှုပ်ရှားမှုမှာပါဝင်တဲ့သူနာပြုတချို့ကိုခန့်အပ်ထားတာကြောင့်ဆိုပြီးအတိုင်ခံရတဲ့အတွက်အခုလိုမျိုး3လပိတ်ခံရတာလို့စေယုံနဲ့နှီးဆက်သူတူဦးကပြောပြပါဗျ။
ပေးရငါလားစလာလိုင်းတည်ရင်းဒီမှာပြန်ဖွင့်မှာမစီရုံတော့၃လပေးရမယ်စလာလိုင်းတည်ရင်းဒီလိုပြန်ဖွင့်ပေးရမယ်အဲ့လိုမျိုးပြောပြန်ဖွင့်လို့ရတယ်ပေါ့ဟုတ်ဒီပြန်လုပ်ခဲ့ဆရာမကြီးလုံတယ်ပေါ့လုံတော့အတိုင်းလိုက်တာဟုတ
်စီရီယံကျမ်းမာရေးဝန်ထမ်းတွေကိုခန့်အပ်ထားတဲ့အတွက်အခုလိုမျိုးပုဂ္ဂလိကစေယုံနေပိတ်သိမ်းခံရတာကရန်ကုန်နဲ့မန္တလေးမြို့မှာလည်းရှိပါတယ်မန္တလေးမြို့ကပုဂ္ဂလိကစေယုံနေဖြစ်တဲ့ဂန်ကောမြို့တော်နန်းတော်စိန်ပန်းထက်နေလေးနဲ့မင်္ဂလာဆေးရုံတွေကိုလည်းပြီးခဲ့တဲ့2022ခုနှစ်နဲ့2023ခုနှစ်တွေမှာယာယီပိတ်သိမ်းခံခဲ့ရပူပါတယ်။ရန်ကုန်မြို့ကအောင်ရတနာဆေးရုံကိုလည်းအခုနှစ်မေလနဲ့ဇွန်2လတာယာယီပိတ်သိမ်းခိုင်းထားပါတယ်။ပင်လုံဆေးရုံလည်းပြီးခဲ့တဲ့ဖေဖော်ဝါရီနဲ့မတ်လတုန်းကယာယီပိတ်ခံခဲ့ရပါတယ်။အခုလိုမျိုးဆေးရုံတွေယာယီပိတ်သိမ်းခံရလို့အဲ့ဒီဆေးရုံတွေမှာပြသနေတဲ့လူနာတွေဟာနောက်ထပ်ဆေးကုသလို့ရနိုင်တဲ့ဆေးရုံတွေကိုလိုက်လံစုံစမ်းပြီးတော့ဆရာဝန်အနေနဲ့ချိတ်ဆက်နိုင်မှုကြိုတင်ပြင်ဆင်ထားရပါတယ်
။ဆေးရုံတွေပြန်ရောက်နေပြီဆိုတော့လေအိမ်မှာပြန်နေတာအချိန်လေးလည်းကောင်းနေတော့တော်တော်တော့တကယ်လို့ဟိုမှာဖြစ်ဆိုလဲတခြားဆေးရုံပေါ့နော်။တော်တော်တမားတော်တွေကဟိုဘက်ဒီဘက်ညထိုင်လာတယ်ဆိုတော့တကယ်လို့တစ်ခုခုဟိုမှာဖြစ်ရင်လဲတခြားဆေးရုံပြောင်းပြရတာပေါ့အဲ့လောက်ပါပဲ
။မြန်မာနိုင်ငံမှာလုပ်ငန်းလိုင်စင်ခွင့်ပြုထားတဲ့ပုဂ္ဂလိကဆေးရုံက295ရုံရှိတယ်လို့စစ်ကောင်စီရဲ့ကျန်းမာရေးဝန်ကြီးဌာနကဖော်ပြထားပါတယ်။လုပ်ငန်းလိုင်စင်စီကံတွေကိုလိုက်နာဖို့ပြက်ကွက်တဲ့ကျန်းမာရေးလုပ်ငန်းတွေကိုအရေးယူနေပါတယ်လို့မေလာတရနေကပြုလုပ်ခဲ့တဲ့မြန်မာနိုင်ငံပုဂ္ဂလိကဆေးရုံများအသင်းအစည်းအဝေးမှာဒေါက်တာတက်ခိုင်ဝင်းကပြောပါတယ်။ပုဂ္ဂလိကဆေးရုံတွေမှာကျန်းမာရေးဆောင်ရှောက်မှုပေးနေသူတွေဟာတက်တန်းရှိတဲ့သတ်မှတ်လိုင်စင်ရှိရမှာဖြစ်ပြီးတော့တီစဲဥပဒေနဲ့ညီဆွန်းထားတဲ့သူတွေမဖြစ်စေရေးကိုလည်းစီစစ်ဆောင်ရွက်နေပါတယ်လို့စစ်ကောင်စီရဲ့ကြမ်းမာရေးဝန်ကြီးကပြောထားပါတယ်ရှင်